24ရက်5လ2008ခုနှစ်ကိုကျွန်တော်တို့ပညာဘူမိနေဒီတာပိုင်းမှာမိတ္တိမဲ့တတရားရှင်ပညာဘူမိနေဒီတာပိုင်းမှာစာမျက်နှာ4စာမျက်နှာ4မှာကေစီဝါဒစိတ်နဲ့ပတ်သက်ပြီးတော့နံပါတ်4သဒ္ဓါစီကံပြည့်ချင်းဆိုတဲ့အချက်လေးကျန်နေပါတယ်ဒီတစ်ပိုင်းလေးဒီနေ့ဆက်မှာဖြစ်ပါတယ်သဒ္ဓါစီကံပြည့်ချင်းဆိုတဲ့အဓိပ္ပာယ်အနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုရင်ဒီပဋိစ္စသမုပ္ပါဒဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ကေစီဆရာတွေကယူတဲ့နေရာမှာပဋိစ္စသမုပ္ပါဒဆိုဒီမှာပဋိစ္စဥပ္ပါဒရဲ့တဏ္ဍဥပ္ပါဒတနည်းအားဖြင့်တဏ္ဍဥပ္ပါဒပုံနှစ်ပုတ်ကိုပေါင်းထားတာဖြစ်တဲ့အတွက်ပဋိစ္စအပေါင်းတဏ္ဍအပေါင်းဥပ္ပါဒပဋိစ္စဥပ္ပါဒတစ်ချက်အကြောင်းကိုဆွဲ၍ပဋိစ္စအကြောင်းကိုဆွဲ၍ဥပ္ပါဒဖြစ်ခြင်းနံပါတ်1အချက်တမ္မာဥပ္ပါဒတမ္မာမှန်စွာဥပ္ပါဒဖြစ်ခြင်းဆိုတော့ဒီပဋိစ္စသမုပ္ပါဒကိုယူတဲ့နေရာမှာဥပ္ပါဒဆိုတာဖြစ်ခြင်းများပါတယ်လို့ဆိုပြီးတော့ကေစီဝါဒကယူထားတာဖြစ်ပါတယ်ကေစီဆရာများကဖြစ်ခြင်းများဟုသာပဋိစ္စလို့ဆိုကြတယ်ဆိုတော့ဇာကားနဲ့ပတ်သက်ပြီးတော့မသိင်ကြောင်းကိုအဋ္ဌကထာဆရာကနံပါတ်1ကိုးကားပေါ်ရာပါဠိတော်မရှိခြင်းနံပါတ်2ဘုရားဟောပါဠိတော်တွေနဲ့စံကျင်ကျမ်းရင်းဆိုပြီးတော့ဗေဒတာဝိဟာရတုတ်ကေကိစ္ဆာနာတုတ်ရေကိုထုတ်ပြခဲ့ပါတယ်ဒီနှစ်ချက်သည်အာဂမယုတ်တိအနေနဲ့မပြည့်စုံကြောင်းဒါကိုရင်းချက်ထုတ်တာဖြစ်ပါတယ်နံပါတ်3နည်းနည်းမှုဂံဗီရရဲ့ဤဆိုတဲ့နေရာတွေနဲ့အရာလည်းမဖြစ်သင့်ပါဘူးပရိစ္ဆသမုပ္ပါဒဆိုတာနည်းနည်းမှုဂံဗီရ၄ပါးထဲမှာလည်းပါဝင်ပါတယ်နေရနီးနေရဆိုတဲ့နီးလေးပါးနဲ့စစ်ဆေးတဲ့အခါကျရင်လည်းမဖြစ်တဲ့အတွေ့ပရိစ္ဆသမုပ္ပါဒသည်ဖြစ်ခြင်းများဆိုတာဒီမဖြစ်ကြောင်းဒါရှင်းခဲ့ပြီးဖြစ်ပါတယ်အခုနံပါတ်၄အချက်ဒီပရိစ္ဆသမုပ္ပါဒဆိုတဲ့ပါဠိကိုယူတဲ့နေရာမှာကေစီဆရာတို့ရဲ့ယူဝါဒအရဖြစ်ခြင်းများဆိုတာဒီတရားစည်းကမ်းပြည့်ကြောင်းဆိုပြီးတော့နံပါတ်၃နဲ့နံပါတ်၄သည်သဘာဝယုတ်တိအရလည်းမပြည့်စုံကြောင်းဖြစ်မှဖြစ်ပါတယ်ဒါကြောင့်နံပါတ်၄ဒီကနေ့တရားစည်းကမ်းဖြစ်ခြင်းနဲ့ပတ်သက်ပြီးတော့လေ့လာတဲ့နေရာမှာတတ္တာဆိုတာပါဠိတတ္တာဖြစ်ပါတယ်ပါဠိစာပေတို့ကိုပါဠိစကားလုံးဝေါဟာရတွေကိုသဒ္ဓါနီးအရယူတဲ့နေရာမှာကျွန်တော်တို့တွေကပါဠိတရားကိုနားမလည်တဲ့အတွက်ကြောင့်တရားစည်းကမ်းပြည့်ခြင်းကိုအပြည့်အစုံတော့နားလည်နိုင်မှာမဟုတ်ပါဘူးအကြံဉာဏ်နဲ့ကြည့်မှဖြစ်ပါတယ်စာမေးပွဲအနေနဲ့လည်းဒီကဏ္ဍအထိတော့မေးမှာမဟုတ်ပါဘူးเนาะဒီဘိုင်းနေမပါပါဘူးအဲ့တော့ဒီနေရာမှာကျွန်တော်တို့ပြန်ကြည့်ပါမယ်ဒါကိုပတ်သက်ပြီးတော့ပဋိစ္စဆိုတဲ့စကားလုံးကြီးဥပ္ပါဒဆိုတဲ့စကားလုံးကိုတတ္တာစည်းကမ်းအရာယူတဲ့နေရာမှာဆိုပြီးတော့ဒါကိုရှင်းမှဖြစ်ပါတယ်စက္ခုံစပဋိစ္စရူပိစဥပ္ပိစတိစကုဝိညာဏံဆိုတဲ့ဘုရားဟောပါဠိကိုဒီအထက္ခတာဆရာကနေပြန်ပြီးတော့အကိုးတာရကပြမှဖြစ်ပါတယ်စက္ခုံစနဲ့ရူပိစကိုကြည့်ပါမယ်စက္ကုံစဆိုတာမျက်စိဖြစ်ပါတယ်ရူပိစဆိုတာအစင်းဖြစ်ပါတယ်မျက်စိနဲ့အစင်းတနည်းအားဖြင့်ပြောရင်စက္ခုပတာဒါနဲ့စက္ခုဒွါဒါနဲ့ရူပါယုံကိုတိုက်ဆိုင်မှုဖြစ်လာတဲ့အခါမှာဘာဖြစ်မှာလဲဆိုရင်စက္ခုဝိညာဉ်ဆိုတဲ့မြင်သိစိတ်ဖြစ်တယ်လို့ကျမတို့သိပြီးသားဖြစ်ပါတယ်ဒါကြောင့်စက္ကုံစမျက်စိနဲ့ရူပိစအစင်းကိုပဋိစ္စဆိုဆွဲမိ၍ဒါဆိုရင်စက္ကုံစပဋိစ္စရူပိစဆိုတာဒီဘက်မှာမြန်မာပြန်မှာကြည့်ရင်မျက်စိနဲ့အစင်းကိုဒီနေရာမှာမျက်စိနဲ့အစင်းကိုဆိုတာလိုင်းထားပါမယ်မျက်စိနဲ့အစင်းကိုပဋိစ္စဆိုတဲ့စကားလုံးကိုအယောင်ချေလိုက်ရင်ပဋိစ္စဆိုတာဒီဘက်မြန်မာပြန်မှာကြည့်ရင်ဆွဲမိ၍ဒါဆိုရင်ဆွဲမိခြင်းဒီတနည်းအားဖြင့်ပြောရင်ကရိယာပါပဲဟုတ်ပါလား verb ဖြစ်ပါတယ်မျက်စိနဲ့အစင်းကိုဆွဲမိပြီးတော့ဘာဖြစ်လဲလို့ပြောရင်စကုဝိညာဏံဆိုတဲ့စကုဝိညာဉ်စိတ်သီးစကုဝိညာဉ်စိတ်သီးဆိုလိုင်းတိုင်းစကုဝိညာဉ်စိတ်ဆိုတာကတ္တာဖြစ်ပါလေ။ဩပိဇတိဆိုတာလေးကိုလည်းအယောင်ချေပြီးတော့ဒီဘက်မှာမြန်မာလိုကြည့်ရင်ဖြစ်ပေါ်သည်။ဒါဆိုရင်ပဋိစ္စဆိုတာလေပါဠိတရားအရဒါကရိယာဖြစ်ပါလေ။အတိဘယ်ကိုပြောပါဆိုရင်ဆွဲမိခြင်းကရိယာဖြစ်ပါလေ။ဆွဲမိသည်ဆိုတဲ့အတိဘယ်ရှိသောကရိယာဖြစ်ပါလေ။ဩပိဇတိဆိုတာလေကရိယာပဲဖြစ်ပါတယ်အတိဘယ်ကိုပြောပါဆိုရင်ဖြစ်ပေါ်သည်ဒါဆိုရင်မျက်စိနဲ့အစင်းကိုဆွဲမိ၍စကုဝိညာဉ်စိတ်ဖြစ်ပေါ်သည်ဆိုတော့ဒီ sentence တခုဝက်ကြတခုကိုရပါပြီအဲ့ဒီမှာကြည့်မယ်ဆိုရင်စကုဝိညာဉ်ဆိုတာဒီကတ္တာဖြစ်ပါတယ် တခုဝိညာဉ်စီဘယ်ပေါ်မှာမှီပြီးတော့ဖြစ်တယ်လဲလို့ပြောရင်ကျွန်တော်တို့ရိုးရိုးလေးပဲကြည့်ပါကျွန်တော်တို့သိထားပါတယ်မြင်သိစိတ်ဆိုတာရူပယုံနဲ့သက္ခုဒွါရတိုက်ပြီးတော့ဖြစ်တဲ့အတွက်မြင်သိစိတ်ဒီရူပယုံပေါ်မှာလဲဆွဲမိပြီးဖြစ်တယ်သက္ခုပတာရကိုလဲဆွဲမိပြီးတော့ဖြစ်တယ်ဒါကြောင့်မြင်သိစိတ်ဆိုသောကတ္တ subject ဒီဉာဏ်စိတ်နဲ့အစင်းဆိုတဲ့အပေါ်မှာဆွဲမိပြီးဖြစ်ပါတယ်ဒါတစ်ချက်နောက်တစ်ချက်ဆွဲမိတဲ့တစ်ချက်ဉာဏ်ရှိတဲ့အစင်းကိုဆွဲမိပြီးတော့ဘာလုပ်လဲဖြစ်ပေါ်သည်ဒါဆိုရင်သက္ခုဝိညာဉ်ဆိုတဲ့ကတ္တာသည်ဆွဲမိခြင်းဆိုတဲ့ကရိယာကိုလည်းသက္ခုဝိညာဉ်နဲ့ပဲဆိုင်ပါလေဖြစ်ပေါ်သည်ဆိုတဲ့ကရိယာလည်းဘယ်သူနဲ့ပဲဆိုင်ပါလဲသက္ခုဝိညာဉ်နဲ့ပဲဆိုင်ပါလေမြန်မာစကားလုံးရိုးရိုးလေးပဲကြည့်လိုက်ပါဒါဆိုရင်သက္ခုဝိညာဉ်ဆိုတဲ့ကတ္တာတစ်ခုတည်းသည်ဆွဲမိခြင်းဟူသောကရိယာနဲ့လည်းဆိုင်တယ်နောက်တစ်ခုဖြစ်ပေါ်သည်ဆိုသောကရိယာနဲ့လည်းဆိုင်ပါလေမြန်မာလားရှင်ဒါဆိုရင်ဓမ္မမေရှင်တို့ကမြန်မာစာကြောင်းမှာသက္ခုဝိညာဉ်ဆိုတာလေးကလိုက်တာပြီးတာဖြစ်ပါပြီ။သူ့ကိုမြားလေးထိုးပေးလိုက်ပါ။သက္ခုမျက်စိနဲ့အစင်းကိုဆွဲမိ၍ဆိုတဲ့ဘက်ကိုလည်းမြားလေးတစ်ခုထည့်လိုက်ပါ။နောက်တစ်ခုဖြစ်ပေါ်သည်ဆိုတဲ့ဘက်ကိုလည်းမြားလေးတစ်ခုထည့်လိုက်ပါ။ဒါဆိုရင်သက္ခုဝိညာဉ်ဆိုတဲ့ကတ္တာတစ်ခုတည်းသည်ကရိယာဘယ်နှခုနဲ့သုံးထားလဲ။ဆွဲမိခြင်းဆိုတဲ့ကရိယာ verb တစ်ခုနဲ့လည်းသုံးတယ်။ဥပ္ပစ္စတိဖြစ်ပေါ်သည်ဆိုသောကရိယာ verb တစ်ခုနဲ့လည်းသုံးထားတယ် subject ကတစ်ခုတည်းပါပဲ။ဟုတ်ပါလား။ဒါဆိုရင်ဒါကိုယူပြီးတော့ရှင်းပါတယ်။အထကထဆရာကသကုံစာပဋိစ္စဆိုသော verb ရူပေစသကုဝိညာဉ်နဲ့သကုပတာရနဲ့မျက်စိနဲ့ရူပေစအစင်းကိုပဋိစ္စဆွဲမိပြီးတော့မှဘာဖြစ်လာတယ်လဲ။အာယုန်နဲ့ဓာရတိုက်ရင်စိတ်ဝိညာဉ်ဖြစ်လာတယ်ဖြစ်တဲ့စိတ်သည်ဉာဏ်သည်စိတ်ပါပဲသက္ခုဝိညာဉ်စိတ်သည်ဩပိသတိဖြစ်ပေါ်လာတယ်ဒါဆိုရင်သက္ခုဝိညာဉ်စိတ်သည်ဘယ်ပေါ်မှာဆွဲတည်နေပြီးတော့ဖြစ်တယ်လဲလို့ညွှန်လိုက်တော့မျက်စိနဲ့အစင်းပေါ်မှာဆွဲနေပြီးဖြစ်ပါတယ်အဲ့ဒီလိုဆွဲနေပြီးရင်ဘာဖြစ်လာလဲဖြစ်ပေါ်လာတယ်ဒါကိုသိပြီဒါကြောင့်ဒါဒီ sentence လေးကိုဖတ်လိုက်ပါသက္ခုစာပတိစာရူပေစာဩပိသတိသက္ခုဝိညာဏမျက်စိနှင့်အစင်းကိုဆွဲမိ၍သက္ခုဝိညာဉ်ဖြစ်ပေါ်သည်ဟူရာ၌ဆိုပြီးများလေးထုတ်လိုက်ဟူရာ၌ဆွဲမိခြင်းကရိယာနှင့်ဖြစ်ပေါ်ခြင်းကရိယာတို့မှသက္ခုဝိညာဉ်ဆိုသောကတ္တာတစ်ခုဒီတာရှိပါတယ်တဲ့ဟုတ်ပါလားအဲ့ဒါမြင်းဆောင်လေးဆက်လိုက်ဒီထိနားလည်ပါတယ်နော်အဲ့တော့သကုဝိညာဉ်ဆိုတဲ့ကတ္တာတစ်ခုတည်းတာဖြစ်တယ်ဒါကြောင့်သကုဝိညာဉ်ဆိုသောကတ္တာသည်ကရိယာဘာနဲ့တွဲလို့ရလဲဆွဲမိခြင်းဆိုတဲ့ကရိယာကလည်းသူနဲ့ပဲဆိုင်တယ်မျက်စိနဲ့အစင်းသည်ဆွဲမိတယ်လို့ပြောလို့ရလားမျက်စိနဲ့အစင်းသည်ဆွဲမိရဲ့လို့ပြောလို့ရလားမရဘူးမျက်စိနဲ့အစင်းပေါ်မှာဘသူကသာဆွဲမိမှာလဲသင်သကုဝိညာဉ်နားလည်တယ်နော်ဒါကြောင့်မျက်စိနဲ့အစင်းဆိုတာတနည်းအားဖြင့်ပြောရင်ကံပေါ့နော်ဟုတ်လားမြန်မာလိုပြောရင်တော့ကံပေါ့အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ object ပေါ့ဟုတ်ပြီနော်ဒါကြောင့်သကုဝိညာဉ်စိတ်သည်ကတ္တ subject ဘယ်ပေါ်မှာလဲမျက်စိနဲ့အစင်းဆိုတဲ့ object ပေါ်မှာကံပေါ်မှာဘာလို့မှာလဲ verb ကပြောပါဆွဲမိတယ်တစ်ချက်နောက်တစ်ချက်ဖြစ်ပေါ်လာတယ်ဟုတ်ပြီနော်ဒါလေးကိုသိလို့ရပြီဒါကြောင့်ကတ္တာတစ်ခုဒိတာရှိ၍တဲ့နောက်တစ်ခုဒီအောက်မှာလိုင်းကြပါမယ်ပဋိစ္စသတ္တာသည်ပဋိစ္စဆိုတဲ့သတ္တာသည်အတိဘယ်ပြောရင်ဆွဲမိခြင်းဖြစ်ပါတယ်ဟုတ်ပါလားပဋိစ္စပေါ်မှာပါရေးမယ်ဆွဲမိခြင်းဆိုတဲ့ပဋိစ္စသတ္တာသည်ညာလေးထိုးလိုက်ဝัจ္ချဤအ net ကိုတည်နာလေခြင်းဟူသောအကျိုးဖြစ်စေတယ်ဒါဆိုရင်ဒီနေရာမှာပဋိစ္စဆိုတဲ့စကားလုံးကိုထည့်လိုက်တာသည်ရလပြောမယ်ဆိုရင်သကုဝိညာဉ်စိတ်ဒီမျက်စိနဲ့အစင်းကိုဖြစ်ပေါ်သည်လို့ပြောလို့မရဘူး။ဘယ်ပေါ်မှာလဲမျက်စိနဲ့အစင်းကိုဘာလို့မှဆွဲမိတယ်ဆိုတဲ့အတွေ့အကြောင်းသကုဝိညာဉ်စိတ်ဖြစ်ပေါ်ရခြင်းနားလည်ဖို့ဆိုရင်ပဋိစ္စဆိုစကားလုံးလေးထည့်လိုက်ရတာပါတဲ့။သဘောပေါက်သလားမသိဘူး။ဖြစ်ပေါ်သည်ဆိုတဲ့ verb ကဟဲ့လားသူ့ရဲ့စကားလုံးဝေါဟာရကိုပြောပါဆိုဥပ္ပစ္စတိလေး။ဖြစ်ပေါ်ခြင်းသည်ဥပ္ပစ္စတိ။ပဋိစ္စဆိုတာသည်ဆွဲမိတယ်။ဒါဆိုရင်ပဋိစ္စဆိုတဲ့စကားလုံးကိုစွဲမိတယ်လို့မယူဘဲနဲ့ဖြစ်ချင်းမြဆိုတဲ့ကေစီအတိုင်းယူကြည့်လိုက်ဖြစ်ချင်းမြဆိုတဲ့ကေစီအတိုင်းယူကြည့်လိုက်ရင်မြင်သိစိတ်သည်မျက်စိနဲ့အစင်းကိုဖြစ်ချင်းမြဖြစ်ပေါ်သည်ဆိုအဓိပ္ပာယ်မကောင်းတော့သဘောပေါက်သလားဒါကြောင့်ဒီနေရာမှာမြင်သကုဝိညာဉ်ဆိုသောမြင်သိစိတ်သည်မျက်စိနဲ့အစင်းကို 这个为人是的奥别这里贴包拉的。这个为人是贴包拉的白包马的年轻的一生的。这个上次这个龙骨跟谁有的路是千年路有来的这边没去。这我保证了大家。给这个上次的水米金属的大家啊那地包拉这里有的水米金这边的八片这里我家也啊那个啊这边我啊那啥这边我啊那个地拿来钱不到啊就够谢谢吧的压力吧他说你来得问背来吧不得啥是口罩你来得问困来吧啊厉害的不都把心里你拿来所以面刷的啊好的这空杀不得杀如非杀欧非杀的这库为年人所的巴黎山的这库外杀这库嘛巴黎的不得杀所的佛的这边欧非杀的所的佛格里亚的这边故于比如阿塔格塔人中定价来的哎罗嘛给谁话的没定不你但是你见你不过就行了给谁啊表达那个不得杀所的撇清没路就他的好啦他讲题拜嘛设计人给谁瓦达奈嘎子给谁留养起来的给谁瓦达奈嘎娘里出来不得杀死了吧嘞七千年路有没有了大家说不得杀也别嘛把爷们嘞七千年里去了给谁啊不得杀死了吧路有他嘞七千年年少皮样个不得杀死了吧路有他嘞算你的路对他嘞哪里边哦他说耶给谁瓦达奈嘎不得杀死了七千年大家的你别把记得欧巴达波马七千路以来欧巴达来八位来七千七千大家年呢他说你不得啥七千年数的佛格里亚的欧巴达七千大家年八位来诸多各家没事物的三千之苦是啦没事物他说你听听啊嘛诸多三千没事物啥把我表达来说这个不得啥我来批的欧巴达的我来批的路有他路是而你批的好啦米这样你那来东南后的对象你那样吗诸多 subject, 各家的苦没事他的对象你压力出来拦家路压力大家你别得好啦欧巴大家来撇得脑的苦不得啥个来撇得撇得那苦的各家你那走路去诸家的苦走路没压不这个人不得啥说的撇得所以把撇得了这个为你撇你啦欧巴这里啊来撇得啥这个为你撇你啦所以他也多比我这边的这个人不得啥啥谁明白说嘛这个呢谁呢他不嘛不得压没的他讲这他你别多的这种的苦都就免了没必吧你的小妹起来他讲这他你别亲讲七千年说的不得啥也欧巴他也帮他的不得啥怎么把他路没必吧哪里的呢他讲起码慢车个里也被查吧嘞，巴黎的查我哪里嘛的查，时间结清我哪里奶妈咪查里啊车也被查了，咱们问嘛车皮不嘞毛，地干那牛嘞没吧？巴黎嘞是地干那巴黎专件的不古里转查里啊，地给谁的收查嘞？不得啥都巴扎收啦，不得啥收啦，阿家伙岁月欧巴扎是的欧巴啦，但是他单欧巴扎。慢抓嘞，皮得，阿里那车股包米了，不得啥，但欧巴扎啥，皮扎那股巴嘞，这叫给谁的啊？路亚摔来的，七千米外路就他拉的，这拉是跟呀马尼巴嘞，多老比，阿拉比来没来着？那所以给谁瓦扎这一家表演，不得啥，怎么欧巴扎出来这边股？其实罗些年刷皮啊个，摔标给大家，阿拉今年嘛，阿张股摔月慢抓皮钱没？他说给谁的啊七千年路有他的国家不要巴黎来没事不说他那边三千家多比比然后巴黎的人呢三千千数比如面刷比较好看的不知道为啥的都给啥呢都那里他人家心家比多比然后奶奶天干比大人嘛面刷比较好他的追上奶奶的干比大人嘛把他把比数人然后不知道怎么把他七千年路比较好嘛嘞没好不你里妈的呢心情急嘛让不得啥子没把他拿来不开眼你的来追上你里妈的让微盘急啊没有啥撇清年老的是没啥别好嘛没好把我手臂着来他赔不来的那不过他时间一样来撇清年说的是个老母没啥别啊不得啥子没把他不得啥子没把他了好嘛没好将比多一波那他说给谁话他第一样不得啥子没把他撇清年说的慢干不没事吧赔来的